ကမ္ဘာနိုင်ငံတော်အကြောင်းမှာဒီနေ့ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာလူမှုကွန်ရက်တွေဉာဏ်ရည်တို့ဤပညာတွေအပါအဝင်ဤပညာသစ်တွေကြောင့်သတင်းသူသတင်းသမားတွေရဲ့ချိန်ချောင်းမှုတွေမကြုံစဘူးတိုးလာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောပါတယ်တောင်ကိုရီးယားနိုင်ငံဆိုလ်မြို့ကဒီမိုကရေစီထိပ်သီးအစည်းအဝေးမှာဝန်ကြီးဘလင်ကင်ကတနင်္လာနေ့မှာအဒီလိုပြောဆိုခဲ့တာပါလျင်မြန်စွာပြောင်းလဲနေတဲ့သတင်းလောကဟာအဲ့ဒီနည်းပညာတွေကြောင့်ပိုးပြီးတော့အရှိန်မြင့်လာသလိုသတင်းသူသတင်းမာတွေကလည်းတိုးလာတဲ့အတွက်ပေးပတ်ဝန်းကျင်ကအဖြစ်အပျက်တွေပေါ်လူလူရဲ့အမြင်တွေပုံမို့ရှုပ်ထွေးသွားစေတယ်လို့လည်းပြောပါတယ်ကိုဗစ် -19 ကရောဂါကာလအတွင်းသတင်းမားတွေကြောင့်လူပေါင်းသန်းနဲ့ချီကာကွယ်ဆေးမထိုးခဲ့ကြတဲ့အတွက်တခါတလေလူအသက်တွေဆုံးရှုံးခဲ့ရတာကိုလည်းဝန်ကြီးဘလင်ကင်ကထည့်သွင်းပြောကြားတော့ပါတယ်။ဥတုရာသီပြောင်းလဲမှုဆိုရင်လည်းသတင်းမားတွေကြောင့်ဆောင်ရွက်ရမယ့်ကိစ္စတွေနှောင့်နှဲခဲ့ရတာကိုလည်းနောက်ထပ်သာသနာတစ်ခုအဖြစ်ထည့်သွင်းပြောဆိုတော့ပါတယ်။တကမ္ဘာလုံးအတိုင်းတာနဲ့ရွေးကောက်ပွဲကျင်းပမယ့်2024ခုနှစ်ဟာထူးခြားတဲ့ရွေးကောက်ပွဲနှစ်တစ်နှစ်ဖြစ်ပြီးနိုင်ငံသားတွေရောကိုယ်စားလှယ်လောင်းတွေကြားမှာပါအခြေအတင်အငင်းပွားစရာတွေဖြစ်လာစေမယ့်သတင်းတုသတင်းမားတွေနဲ့ရင်ဆိုင်ရလိုက်မယ်လို့လဲဝန်ကြီးဘလင်ကင်ကသတိပေးပြောကြားတော့ပါတယ်